ပြည်တွင်းစစ်ကြောင်းစစ်ဘေးရှောင်နေရတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းကစစ်ဘေးဒုက္ခသည်တွေအတွက်ကချင်ငင်းချင်းရေးကွန်ရက်ကနေဦးဆောင်ပြီးလာမယ့်ခရစ်စမတ်နေ့မှာထမင်းတနတ်အလှူပြုနိုင်ဖို့လှုပ်ရှားမှုပြုလုပ်နေပါတယ်။လက်ရှိစစ်ဘေးရှောင်စခန်းတွေမှာအကူအညီပေးအဖွဲ့တွေရိတ်ခါရော့ချနေတဲ့အခြေအနေကြောင့်စားတောက်နေထိုင်ရေးမှာအခက်အခဲတွေရှိနေတယ်လို့လဲစကန်တာဝန်ရှိသူတွေကပြောဆိုပါရယ်ဒီကြောင့်တေးစိတ်ကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရယ်ရှင
်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်ဒုက္ခသည်စကန်တွေမှာရှိတဲ့စစ်ရှောင်ဒုက္ခသည်တွေအတွက်လူသူဦးလင်ကြက်သဆောင်နှုံးဆောင်မှုရှိတဲ့ခရစ်စမတ်သမင်းသနားအလှူပေးနိုင်ဖို့အတွက်ကချင်ပူပေါင်းဖွဲ့တွေကနေလှုပ်ရှားမှုတွေပြုလုပ်နေတာပါလာမယ့်ခရစ်စမတ်နေ့မှာစစ်ဘေးရှောင်ဒုက္ခသည်တွေအသူတွေကဝတ်ပြုပြီးသမင်းသူတွေကစားနိုင်ဖို့အတွက်လှုပ်ရှားဆောင်ရွက်နေတာဖြစ်တယ်လို့လူရချင်းစာနာသောက်သားမှုအကူအညီပေးရေးပူပေါင်းစီစဉ်အဖွဲ့ပြောရေးဆိုခွင့်ရှိသူဥက္ကွန်ရှာအောင်ကအခုလိုပြောပါရယ်
။ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်မှာရှိတဲ့ IDP ကိုသမင်းသနားအစီအစဉ်နဲ့ပတ်သက်တော့ကချင်ငင်းကြဲရဲ့ကွန်ရက်အနေနဲ့ UCB မှာစတင်လှုပ်ဆောင်နေတဲ့လုပ်ငန်းစဉ်ဖြစ်ပါရယ်။ဒီပတ်ခါကြောင့်တို့ထွက်ကိတင်းချောင်ရတဲ့အနေထားက6မြစ်ကျော်ခေကိုဝင်နေပြီဆိုတော့အခုတို့စခန်းမှာနေရတဲ့အချိန်ကာလဟာအတိုင်းတာတစ်ခုရောက်လာတဲ့တို့အတွက်ခက်ခဲမှုပေါင်းမြောက်များစွာကိုပုံပြမကြုံတွေ့လာရတယ်။ဘာသာရေးပတ်ကကြည့်မယ်ဆိုရင်တော့အခုလိုထွက်ပြေးတိမ်းရှောင်ရတဲ့အများစုဟာခရီးအံဘာသာဝင်တွေလည်းဖြစ်တဲ့ခရစ်ပတ်ကာလမှာအနည်းဆုံးတရက်တာတို့အတူတကွခမင်းနဲ့အတူတကွဖန်ဒီဒီမစားရအောင်ဒီခရစ်မတ်မအတူတကွဝတ်ပြုနိုင်တဲ့အနေအထားမျိုးလည်းဖြစ်အောင်ဆိုပြမလှုပ်ရှားနေတဲ့ကိစ္စဖြစ်ပါတယ်
ပူပေါင်းဖွဲ့တဲ့အနေနဲ့သမင်းသနတ်လျက်ကြက်တဆောင်နှုံးသတ်မှတ်ထားပြီးအလူငွေတွေကိုကောက်ခံနေတာပါခရစ်စမတ်သမင်းသနတ်အစီအစဉ်ကို2015ခုနှစ်ကစတင်လှုပ်ဆောင်လာတာလည်းဖြစ်ပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွင်မြန်မာတပ်မတော်နဲ့ကချင်လူလိုက်ရေးတပ်မတော် KIA တန်မြူတာလူမျိုးရေးတပ်မတော် TNL တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်နေရစုခွန်နေရတဲ့စစ်ဘေးရှောင်ဒုက္ခသည်3,000ကျော်ရှိနေပါတယ်လက်ရှိစစ်ဘေးရှောင်စခန်းတွေကိုကမ္ဘာစန္ဒရိခာအစီအစဉ် WFP ကနေထောက်ပံ့နေတဲ့စန္ဒရိခာတွေကိုရှင်းချလိုက်တာကြောင့်ဒုက္ခသည်စခန်းတွေမှာစန္ဒရိခာမလုံလောက်မှုအခက်အခဲတွေနဲ့တွေ့ကြုံနေရတယ်လို့ဥက္ကွန်ရှာအောင်ကခုလိုပြောပါတယ်
တို့ကိုအကူအညီပေးတဲ့အကူအညီထောက်ပံ့ရေးကိစ္စတွေလည်းနိုင်ငံတကာအလူငွေတွေနဲ့ချိတ်ဆက်နေတော့အဲ့ဒီဟာတွေလည်းအလုံးရောကြလာတယ်တို့တို့တော်တော်လေးခက်ခဲပင်ပန်းတဲ့အနေအထားမျိုးဖြစ်နေတယ်
တချို့စကန်းတွေမှာလူသူဦးလင်တလဆာဆန်5ပြီစီနဲ့ဟင်းဖိုးအတွက်ငွေ2500ကျပ်ရရှိပြီတချို့စကန်းတွေမှာဆန်ထောက်ပမှုမရတော့တဲ့အခြေအနေမှာရှိနေပါတယ်ဒုက္ခသည်ဥယျာဉ်2500ကျော်ရှိနေတဲ့ဝိုင်းမော်မြို့နယ်ကချင်နှစ်ချင်းခရိယံကျောင်းဒုက္ခသည်စကန်းကလက်ရှိအခြေအနေတွေကိုစကန်းတာဝန်ကဥဆော်လုံးကအခုလိုပြောပါတယ်
ကိုယ်တော်ကတော့ WFP ကပံပိုးတဲ့ဟာနဲ့ပဲလေတယောက်ကိုတလကိုတတောင်းခွဲပေါ့အဲ့ဒါနဲ့ပဲအသိရှိနေတယ်နာမည်မထောက်ဖြစ်ရှိတဲ့အချိန်ပဲဘတ်ဂျက်ရထားပါလေခင
်ဗျာဒါပေမဲ့သရုပ်နယ်စနေကမကားရန်ဒုက္ခသည်စခန်းမှာတော့စစ်ဘေးရှောင်တွေစားတောက်နေထိုင်ရေးမှာခက်ခဲမရှိလှဘူးလို့စခန်းဒုတာဝန်ခံဦးလာနူးကပြောပါတယ
်ဒီဟာကျင်းနေတဲ့နေ့နီးလဲချောင်းတဲ့ချားတဲ့စားတောက်ဒီနေ့ရှင်ပြပါတယ် JDC ကနဲ့စားတောက်ဒီတို့တို့လာပန်းတူတဲ့ပေးပါတယ်ဆိုရရတော့1650လဲချားခက်ခဲဘာမှမရှိဘူး
မြန်မာတပ်မတော်နဲ့ KIU တို့ကြားတိုက်ပွဲဖြစ်ပွားနေတဲ့လက်ရှိတနိုင်းမြို့နယ်ထဲကစစ်ကြောင်းတွေရဲ့နေထိုင်စားသောက်မှုအခြေအနေကိုတော့ KBC အသင်းတော်တာဝန်ရှိသူဥပရမိုင်ကခုလိုပြောပါတယ်
။ဆောင်းချင်းဆိုတော့ပေါ့နော်။နေထိုင်လို့တောင်းလို့အဲ့ဒါနေလည်းတော်တော်လေးကိုကလေးတွေတောင်းတာတောင်းသူတွေနဲ့လည်းသူတို့တက်လာဒီနေထိုင်တာလေးဆက်ကအေးရပါ့။
ဒီစစ်ဘေးရှောင်တွေဟာ2018ခုနှစ်ဇွန်လအတွင်းကတိုက်ပွဲကြောင့်တနိုင်းမြို့နယ်တွင်ကိုစစ်ဘေးသိမ်းရှောင်လာတာဖြစ်ပြီးပြည်တွင်းလူရှင်တွေကိုမိခိုနေရတယ်လို့ရိခာခက်ခဲတွေနဲ့လည်းကြုံတွေ့နေရပါတယ်။လက်ရှိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်းမှာစစ်ပြေးဒုက္ခသည်3,200ကျော်ရှိနေပြီးဒေသတွင်းတိုက်ပွဲတွေကြောင့်နေရာချင်းကိုပြန်ဖို့မဖြစ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။